မနေ့ကတည်းကကမ္ဘာညဉ့်ဉိုင်းနေ့လှုပ်လို့ပေါ့နော်ဦးဆောင်တဲ့လူတွေကိုလိုက်ပြီးတော့ဒီဖမ်းမယ်စီးမယ်ဆိုတဲ့အတန်ကြီးလဲကြားနေတယ်အဲ့ဒါကိုမိုးသွေးတို့အခြေအနေတွေဘယ်လိုရှိကြလဲခင်ဗျာ
မနေ့ကညနေကကျွန်တော်အင်းအကံပေါင်းကနေပြီးတော့ခန္ဓာပြည်လို့ပြန်လာတဲ့အချိန်မှာကျွန်တော်ပါဝင်ပေါ့ဒီခန္ဓာကိုဦးဆောင်လှုပ်ရှားတဲ့သူတွေပေါ့၅ရောက်ကျွန်တော်တို့တက္ကစီကြီးရဲ့စီးရဲ့အချိန်မှာအဲ့အနားမှာရှိတဲ့အရွက်ဝင်းတဲ့ပုံကိုတွေကကျဲနေတူထိုင်တာပေါ့ခင်ဗျာအဲ့ပုံကိုတွေနောက်ကနေသူတို့အဲ့ကောင်နဲ့ကျွန်တော်တို့လိုက်တယ်လိုက်တော့ကျွန်တော်တို့လက်ဖက်မောင်းတယ်မောင်းတဲ့အချိန်မှာကျွန်တော်တို့သမိုင်းလမ်းလုံးထိမှာကျွန်တော်တို့ကောင်ပိတ်ထားတယ်ပိတ်ထားတဲ့အခါကျတော့ကျွန်တော်တို့ဆင်းပြီးတော့နောက်ထပ်တက္ကစီကြီးကြောင်းကိုချိုးထားတယ်ချိုးထားတဲ့အချိန်မှာကျွန်တော်တို့ကားပေါ်နဲ့ဆင်းလာတော့ကျွန်တော်တို့နားဝိုင်းတယ်ဝိုင်းတော့ကျွန်တော်တို့ထွက်ပြေးတယ်ထွက်ပြေးတဲ့အခါမှာကျွန်တော်တို့ကအတင်းလိုက်လာတယ်လိုက်လာတော့ရင်းနေကြီးကိုတစ်ချက်ချက်ဆိုတော့ကျွန်တော်လိုက်မလာဘူးပြောတယ်ပြောတော့မရဘူးမရတဲ့အခါကျတော့ကျွန်တော်အော်လိုက်ရကျွန်တော်ငယ်ငယ်နေခန်းနာပြန်လာတဲ့လူငယ်တွေကိုလိုက်ပြီးနှောက်ဆက်နေပါတယ်လို့ပြောလိုက်တော့လူတွေငယ်ငယ်ချိန်လိုက်တော့မှသူကရက်သွားတယ်ကျတော့မှကျွန်တော်တစ်ခါပဲစီနေပြီလားပြီးတော့ကျွန်တော်တို့လှုပ်လှုပ်တဲ့နေရာတွေယုံနေတော့အိမ်တွေကိုလည်းလိုက်ပြီးတော့မှသူတို့ပြီးနာတွေကိုပြရားပြတာတွေလိုက်နေနေတာတွေစုံစမ်းတာတွေတချို့အိမ်တွေကိုစစ်ပေးတာတွေရှိတယ်
။အော်ဟုတ်ကဲ့အဲ့တော့ဒီနေ့ရောဘယ်လိုအခြေအနေရှိကြလဲ
အခုကကျွန်တော်တို့ဘယ်လိုပုံစံလောက်ခါလဲဆိုတော့မင်းဟာဥဆောင်နဲ့လေးယောက်ကိုလှိုင်းညွှန်နေရနေပြီးတော့မှဆင့်ခေါ်ထားတယ်ပုံမှန်တစ်ချက်နဲ့အမှုခွင့်ထားတယ်ဆိုတော့အဲ့ဒါကိုလာပြီးတော့မှတွေ့ဆုံမှုပြောထားတယ်ကျွန်တော်တို့ကလည်းညနေပိုင်းလာတွေ့အောင်လို့ပြောထားတယ်ကျွန်တော်တို့အဲ့အားကိုညနေ6:00နာရီခန့်တိုင်းဆက်တွေ့ပါမယ်ဆက်ဆံကြောင်းညနေကတော့ကျွန်တော်ခဏနေလို့ရှိရင်စာလာဖို့ပါလိမ့်မယ်ဆင်ခေါ်စာလာပါလားမသိဘူးရေတကန်စာဖို့မယ်လို့ပြောတယ်
အဲ့တော့ဟိုတရားဆွဲခံလာရတဲ့၄ယောက်ကဘယ်သူတွေလဲခင်ဗျာ
ကျွန်တော်ရဲ့နောက်ပြီးတော့ကိုကျော်ပုပ်ကိုကိုယူမောဒီကတည်းကတော့လက်ခင်ဆန္ဒမျိုးအဲ့
တော့နောက်ထပ်ကောဒီကိုမိုးသွေးတို့လိုပဲပေါ့နော်တရားဆွဲခံတဲ့လူတွေပါရှိသေးလား
ဟုတ်ကျွန်တော်တို့ကြားရတာကျွန်တော်တို့ခု၄ယောက်ပြင်းကိုကချင်ပစ်နာဝကဆရာကျော်ကောနောက်ပြီးတော့အမှုပညာရှင်ကြီးတွေကမန်ဆွန်စပယ်ဖြူနောက်ပြီးတော့ကချင်ပစ်နာဝကလည်းမအားခွန်တော့လည်းဒီဆန်းကြောင်စခန်းကနေတော့အမှုဖွင့်မှုဒီပြင်းလို့ပြရပါတယ်နောက်ပြီးတော့တောင်ပန်းမြို့မှာကိုပူပူဟန်ဆိုတဲ့တယောက်ကိုတခန်းကနေအမှုဖွင့်လာတယ်နောက်ပြီးတော့တောင်ကြီးမှာကိုနေမျိုးဆိုတဲ့ကိုအမှုဖွင့်လာတယ်တရား
အဲ့တော့သက်ဆိုင်ရလဲဗျာခွင့်မပြုနိုင်ခဲ့ဘူးပေါ့ကိုမိုးသေးတို့ကလည်းမဖြစ်မနေလုပ်ခဲ့ရတယ်အဲ့တော့ဒီနှစ်ခုပေါ်မှာရှင်ပြီးတော့ဘယ်လိုသုံးသပ်ပြောဆိုလို့ရမလဲခင်ဗျာ
ကျွန်တော်တို့ခွင့်မပြုနိုင်ပါဘူးလို့အကြောင်းပြန်ကြားလာတဲ့စာမှာသူတို့ကရင်းရောပြဆိုမှာဆိုတယ်အများကြီးကနောက်ချက်ဖြစ်မှာဆိုတယ်အစီအယုံဖြစ်မှာဆိုတယ်ဆိုတဲ့အကြောင်းပြချက်တွေကိုပြီးတယ်တကယ်တမ်းတော့ကျွန်တော်တို့မနေ့ကခန်းနာကျင်းပခဲ့တဲ့နေရာမှာကျွန်တော်တို့စနစ်တကျနဲ့လူတွေတန်းစီစီသွားခဲ့တယ်လူကြီးကျော်တွေလည်းကြီးကြီးမားမားပြေးချူခဲ့တာတွေမရှိခဲ့ဘူးအဲ့ဒါကလည်းမီဒီယာတွေထဲမှာရောပြည်သူတွေထဲမှာရောအားလုံးအသိပဲဖြစ်တယ်။သူတို့ကလည်းအနောက်ရှင်းမဖြစ်ခဲ့သလိုလူတွေကတော့မှလိုက်လိုက်လေလေကြိုးစားပြီးတော့မှမုံနေကျွေးတာရည်ရည်တိုက်တာတွေအဲ့ဒါအများကြီးလုပ်ခဲ့တာကျွန်တော်တို့မီဒီယာမှာတန်းနေမှာလည်းရှိပါတယ်။နောက်တစ်ခုကအားလုံးငင်းချမ်းအေးဆေးနဲ့ဘာသာပေါင်းစုံလူမျိုးပေါင်းစုံပါဝင်တာကိုလည်းကျွန်တော်တို့တွေ့ရတယ်။ဆိုတော့အဖြစ်ခယုံနေခိုင်ရန်ဖြစ်သွားမှုတွေလည်းတခုမှမရှိခဲ့ဘူး။ဆိုတော့အဲ့ဒီပေါ်မှာသူတို့ပြောတဲ့အကြောင်းသားချက်တွေလည်းဘယ်လိုမှမလျှော်ညီပါဘူး။ဆိုလိုတော့ဒီဥပဒေကဒီသူ့အခွင့်အရေးတွေကိုခံစားလို့ရအောင်ပြဋ္ဌာန်းထားတဲ့ဥပဒေမျိုးပဲနဲ့အဲ့ဒါတွေကိုကန့်တတ်သိနေလို့ဟိုချုပ်ချယ်ဖို့အတွက်ဟိုရည်ရွယ်ပြီးတော့ကြီးကျယ်ထားတဲ့ဥပဒေပုံစံမျိုးဖြစ်နေတယ်။ဒီစီတန်းလှည့်လည်ခွင့်နဲ့ဥပဒေဆိုတာ
အဲ့တော့ဗျဒီစီတန်းလှည့်လည်ခွင့်ဥပဒေဆိုတာပေါ့နော်ဒီလက်တွေ့လောက်ရတဲ့နေကြတော့ဘယ်လိုမျိုးသဟဇာတာဖြစ်နိုင်မလဲ
ကျွန်တော်တို့ကပြဿနာတစ်ခုကိုဆန့်ကျင်တဲ့ protest မဟုတ်ဘူးလို့ကျွန်တော်တို့က bike out လုပ်ထားလည်းမဟုတ်ဘူးခင်ဗျ။အင်းတန်းကြီးကိုထောက်ခံပြီးလုပ်ခဲ့တာပေါ့အဲ့ဒီဟာကြီးကိုသူတို့ကခွင့်မပြုနိုင်ဘူးဆိုတာကလည်းဟိုရုပ်တိကင်းမဲ့တယ်။ဆိုတော့နောက်တစ်ချက်ကဒီလိုကိစ္စမျိုးလုပ်တဲ့ညမှာခွင့်ပြုချက်အမှန်တကယ်တောင်းဖို့လိုနေသလားပေါ့။ဘာကြောင့်လဲဆိုအခြေခံဥပဒေမှာလည်းပါပြီးသားနိုင်ငံသားတွေကငြင်းငြင်းနဲ့ရည်ရွယ်ချက်နဲ့ပေါ့နိုင်ငံတော်လုံခြုံရေးကိုမထိခိုက်ရင်တရားဥပဒေစိုးမိုးရေးကိုမထိခိုက်ရင်အများပြည်သူကိုကျင့်တရားအလို့ငါကြံထားတဲ့ဥပဒေတွေကိုမထိခိုက်ဘူးဆိုရင်ဒီခွင့်ရေးတွေလွတ်လွတ်လပ်ခံစားလို့ရတယ်ဆိုတော့လည်းတိတိကျကျပြထားတာရှိပါတယ်။ဆိုတော့အဲ့ဒီအခြေခံဥပဒေမှာပါတဲ့အချက်တွေကိုတော့မှဒီဥပဒေပြန်ပြီးတော့မှဖြေလာနေတာမျိုးတွေတွေ့ရတယ်
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲနော်ကိုမိုးသေးရေ
Okay.